ဆရာနာသိမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးမုံရွာစလင်းကြီးစတဲ့မြို့တွေမှာဒီကနေ့လဲပြုလုပ်ခဲ့ကြပါတယ်ဆန္ဒပြလို့အဖမ်းခံခဲ့ရတဲ့ရုပ်ရှင်တရုတ်ဆောင်ဇင်ဝိုင်းကတော့ဒီကနေ့ပြန်လွတ်လာပါတယ်ဒီနေ့မြန်မာနိုင်ငံတပွားကနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာဆရာနာသိမှုကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့ရန်ကုန်မှာတော့လူငယ်တွေစုပေါင်းပြီးအလုံမြို့နယ်ကြီးမနိုင်မြို့နယ်တောင်းကလာပါမြို့နယ်တွေမှာလမ်းပေါ်ထွက်ပြီးဆရာတပြည့်ဆန္ဒပြခဲ့ကြပါတယ
်
ပါကြီးတော်မြင့်နယ်မှာလည်းအိမ်မင်းတပိတ်ပြုလုပ်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သခိုင်းတိုင်းမုံရွာဘက်မှာတော့ဒီကနေ့မနက်ပိုင်းကမုံရွာတက္ကသိုလ်ကျောင်းသူကျောင်းသားတွေဦးဆောင်ပြီးတောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးအမှတ်16တက်ဆွဲထားတဲ့နေရာနာမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့ပင်မတပိတ်စစ်ကြောင်းကလည်းမုံရွာကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးဆန္ဒပြကြပါတယ်။မုံရွာမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ဖွဲ့တော်ကိုအားပေးတဲ့လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတယ်လို့မုံရွာတပိတ်ခေါင်းဆောင်တဦးကပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီတပိတ်ကော်မတီကတော့သူတို့အတိုင်းပဲပေါ့နော်။အဓိကဒီအကြမ်းမဖက်လှုပ်ရှားမှုကိုသူတို့ကတော့ဆက်လက်ပြီးတော့ဒီလက်မတွေပေါ်မှာပြသွားတော့ပေါ့နော်။ဒီကျွန်တော်ဒီပြည်သူ့ကကွေတက်ဖွဲ့တွေကတော့လေသူတို့ထုတ်ပြန်ထားတဲ့ရည်ရွယ်ချက်တွေမှာပါတဲ့အတိုင်းပဲပေါ့နော်ဒီကျွန်တော်တို့ငါဒီပါလဲဆိုတော့ဒီကျင်းဝတ်ဒီပြည်ကဂျနီဗာကွန်ဗင်းရှင်းတို့အဲ့ဒါတွေလိုက်နာပြီးတော့ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးတဲ့ကိုကာကွယ်ဆောက်ရှောက်ဖို့အတွက်ကျွန်တော်တို့ဒီတက်နိုင်တဲ့မီဒီယာတွေနဲ့ဟာလုပ်ဖို့အတွက်ပြင်ဆင်နေရပါတော့ဒါတစ်ဖက်နဲ့တစ်ဖက်ကတော့အပြန်အလှန်တော့အထောက်အကူပြုရကြဟုတ်ကဲ့ကြ
။စကိုင်းတိုင်းမုံရွာမြို့တစ်ဖက်ချမ်းမှာရှိတဲ့ဆလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာပေါင်း20ကျော်စုပေါင်းပြီးဆန္ဒပြတဲ့သူတွေကလည်းနေ့စဉ်မပြတ်ချီတက်ဆန္ဒပြနေကြတာပါ။လူမှုလုံခြုံရေးအတွက်လည်းဆက်ပြီးလှုပ်သွားမယ်လို့ရွာပေါင်းဆောင်တပိတ်စစ်ကြောင်းရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါရစေ
။အဲအားတစ်ဆောင်ကန်းနဲ့ကျွန်တော်တို့ရွာပေါင်းဆောင်တပိတ်စစ်ကြောင်းကိုကျွန်တော်ဒီနေ့69ရက်မြောက်ဖြစ်ကျွန်တော်ချီတက်ပါရစေ။အဲ့ကျွန်တော်ဆလင်းကြီးမြို့နယ်တောင်နောက်ချမ်းနဲ့ကျမပင်မြို့နယ်အခြေစံကြီးရော်တွေစုပေါင်းပြီးတော့ကျွန်တော်တို့ဒီနေ့69ရောင်းရောင်းတွေကျွန်တော်ဆက်လက်ထွက်ပါတယ်ခင်ဗျာ
ကျွန်တော်တို့ကဘောဝပတိန်လမ်းဘေးကကြီးရော်တွေဖြစ်တဲ့အတွက်လမ်းမထက်တွေကိုရက်တက်နိုင်ကြများဆက်လက်ပြောကျွန်တော်တို့ခြေတက်ပါမယ်ပြီးရင်ကျွန်တော်တို့ဒီဒီလူလူတပိတ်တိုက်ပွဲတွေဟာနောက်ဆုံးဖြစ်လက်နက်ကန်တော်လိုင်းကြီးကိုမဆင်သွဲခြင်းကာလဒီရနိုင်ကြများတော့ဆက်လက်ပြီးတော့ကျွန်တော်တို့ခြေတက်သွားမယ်ပြီးလို့ရှိရင်ဒီလူလူတပိတ်တိုက်ပွဲတွေရဲ့အရေးပါမှုကိုဆက်လက်ပြီးလှုပ်ဆောင်ကြည့်ရမယ်။အဲဘယ်လိုမျိုးတော့အခက်အခဲအတားအဆီးတွေရှိသလဲကျွန်တော်လူလူအေရလည်းကျွန်တော်တို့တော့မှာယုံကြည်စွာနဲ့လိုက်ပါနေပြီဖြစ်တဲ့အတွက်ဒီလူလူရဲ့လုံခြုံရေးကိုကျွန်တော်စနစ်တကျဒီတပိတ်ကော်မတီတွေနဲ့စုဖွဲ့ပြီးတော့ဆက်လက်ချီတက်တော့မှာပါခင်ဗျာ
။မန္တလေးမှာလည်းအကြောင်းသားတမကတပိတ်စစ်ကြောင်းတွေတပ်ပေါင်းစုတပိတ်စစ်ကြောင်းတွေလူငယ်တွေဦးဆောင်တဲ့မျိုးသိန်းတပိတ်စစ်ကြောင်းတွေဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေအကြောက်တရားတွေမရှိကြဘို့နှိုးစော်တိုက်တွန်းခဲ့ကြတယ်လို့မန္တလေးတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ်
။ဟိုကောင်းစီနေရာတော့တရက်နဲ့တရက်တရက်တော့ဟိုပုံစံတော့မတူပါတခါကြီးကလည်းထတ်တာလည်းရှိတာပေါ့။ဒါမင်းနဲ့ကျွန်တော်တို့ကဟိုရောက်သွားတဲ့ရက်ဒေသတွေမှာပေါ့နော်။ပြည်သူကိုကျွန်တော်တို့အတက်နိုင်ဆုံးမကြောက်တရားတွေကျွန်တော်တို့တို့ပေးပါတယ်အဲ့ဒီအပေါ်မှာကျွန်တော်တို့သိရတဲ့အတိုင်းဒါကတော့ကျွန်တော်ပြန်မြင်ရတဲ့အတိုင်းဒါပြည်သူတော်တော်များများထွက်လိုက်တဲ့ဆူတွေကိုရောက်တဲ့နေရာမှာပြန်ထွက်ပူးပေါင်းပါဝင်ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကတောင်တန်းဒေသတွေကိုပြီးပြီးနဲ့ message ပေးရင်လည်းကျွန်တော်တို့ပေးပါတယ်တကယ်လို့ဒီမြို့ပေါ်မှာဖြစ်တဲ့စိုးရင်တွေကဖြစ်နေတဲ့နေရာမျိုးတွေကျွန်တော်တို့ရှိရင်လည်းအဲ့လိုစိုးရင်နေနေရာမျိုးမှာစိုးရင်စိတ်တွေဒီပြန်ပြောရင်မဖြစ်ပေါ်ဘူးလေကျွန်တော်တို့အကောင်းဆုံးဆုံးပြန်ပြောရင်တော့လူလူနဲ့တသားတည်းရှိမဲ့မစိတ်မျိုးတွေကျွန်တော်အသက်နဲ့ကိုကြိုးစားပြီးဆောင်ရွက်ပေးပါလေခင်ဗျာ
အလားတူဒဝဲဖားကဲမိုးကောင်းမုံရွာပေါင်းစတဲ့မြို့နယ်တွေမှာလည်းပုံစံမျိုးစုံနဲ့ဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ဆန္ဒပြပွဲတွေကိုတော့ဖြိုခွဲဖမ်းဆီးခံရတဲ့တရင်နေမကြရပါဘူးဆရာနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့လို့ပြီးခဲ့တဲ့ဧပြီလ12ရက်နေ့ကပုံမှန်55ကကြီးနဲ့ဖမ်းခံခဲ့ရတဲ့မြန်မာနိုင်ငံရုပ်ရှင်အစည်းအဝေးရဲ့ဥက္ကဋ္ဌဟောင်းဥစဉ်ဝိုင်းဒီကနေ့ပြန်လဲလွတ်မြောက်လာပါတယ်သူပြန်ပြီးတော့လွတ်မြောက်လာတဲ့အကြောင်းကိုတော့ဥစဉ်ဝိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာအကောင့်နဲ့တားဖြစ်သူမင်းမော်ကွန်ရက် Facebook အကောင့်တွေမှာရေးသားထားပါတယ်မေလ23ရက်နေ့ကစစ်ကောင်စီတပ်တွေဖမ်းခံခဲ့ရတဲ့အဆိုတော်အေတင်ချိုဆွေလည်းဒီကနေ့ပြန်လဲလွတ်မြောက်လာပါတယ်အာနာသိန်းစစ်ကောင်စီကဖေဖော်ဝါရီလ1ရက်နေ့အာနာသိန်းစင်ကဆလို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်း4800နီးပါးရှိနေပါတယ် ဒီနေ့ကတော့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ